မင်္ဂလာရှိနေမှာဆန်ညာကျောင်းမှာရှိနေရိုဟင်ဂျာအယောက်300ကျော်ကိုအိမ်ချုံးကနေအမြန်လုံးရွှေ့ပြေးတင်တယ်လို့လူခွေးဆောင်ကြီးအဖွဲ့အိရှာတို့မျိုးကဒီနေ့ပြောလိုက်ပါတယ်မင်္ဂလာရှိအာနာပိုင်းလေးအနေနဲ့အိမ်ချုံးမှာရှိနေတဲ့ကလေးငယ်လေးပါဝင်ရိုဟင်ဂျာဒုက္ခသည်300ကျော်ကိုကော့ဆက်ဘဇားမှာရှိတဲ့သူတို့ရဲ့မိသားစုဝင်တွေနဲ့အတူတူအောင်ချက်ချင်းရွှေ့ပြေးတင်တယ်လို့အိရှာတို့ဖွဲ့ကပြောလိုက်တာပါပင်လယ်ထဲမှာသတင်းမှတ်နဲ့ချီမျောနေခဲ့ပြီးအိမ်ချုံးမှာထိမ့်သိမ်းခံရတဲ့သူတွေကိုကုလသမဂ္ဂအနေနဲ့လိုအပ်တဲ့အကာအကွယ်နဲ့အကူအညီတွေပေးနိုင်အောင်ခွင့်ပြုသွားမယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကကြေညာထားပေမဲ့လည်းအခုချိန်ထိခွင့်ပြုခြင်းမရှိသေးဘူးလို့ပြောပါရယ်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့လူဦးရေအများများတဲ့ဒုက္ခသည်ခန်းထဲမှာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ကာကွယ်ဖို့အတွက်အဲ့လူတွေကိုဗာစညာကျောမှာယာယီထိန်းသိမ်းထားဖို့လိုတယ်လို့ပြောပါရယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့လူသားချင်းစာနာမှုဆိုင်ရာကျွမ်းကျင်သူတွေကဒီလူတွေကိုကော့ဆက်ပဇာမှာရှိတဲ့ဒုက္ခသည်စကန်ကိုဘေးကင်းလုံခြုံစွာပို့ပေးဖို့ပြောနေပေမဲ့လည်းဒီလူတွေဟာမုံတိုင်းနဲ့ရေကြီးမှုအန္တရာယ်ရှိနေတဲ့ကြားကပဲကျုံးပေါ်မှာနှစ်လကျော်ကြာပြီးတဲ့အချိန်ထိဆက်ရှိနေတုန်းပဲလို့ HRW ဖွဲ့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာကာယောဂါကိုအကြောင်းပြပြီးဒီလူတွေကိုအခုလိုမိုးရင်ကာလမှာအဲ့ကျုံးမှာထိမ့်သိမ်းထားတယ်လို့ HRW ဖွဲ့ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောလိုက်ပါတယ်ခင်ဗျာ။